2012ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုအီယူဥရောပသက်မဲ့ကကိုချီးမြှင့်တဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။ဥရောပဒေသတွေမှာနှစ်60ကြာတဲ့အထိလူခွင့်ရေးငြိမ်းချမ်းရေးနဲ့ပြန်လည်သိမြင်ရေးအတွက်ကြိုးပမ်းခဲ့တဲ့အပေါ်မူတည်ပြီးတော့ရွေးချယ်လိုက်တာလို့ဆိုပါတယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေကတော့ EU ဥရောပသက်မဲ့ကရဲ့တမိုင်းရက်တီချက်တီအရအခုလိုနိုဘယ်ငြိမ်းချမ်းရေးဆုရတဲ့အပေါ်မှာကျိုးစိုးထောက်ခံကြပါလေဒီအကြောင်းကိုတော့ကိုသားညုံကတင်ပြပေးမှာပါရှင
်အခုဒီဥရောပစံချိန်နေ့လယ်ပိုင်းမှာပဲမြန်မာနိုင်ငံသားတွေအပါအဝင်အားလုံးစောင့်မျှော်နားဆင်နေကြတဲ့2012ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဘယ်သူလဲဆိုတာကိုနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ကော်မတီကနေပြီးတော့ကြေညာသွားပါတယ
် Nobel Committee has decided that the Nobel Peace Prize of 2012 is to be awarded to the European Union
ဒီထောင်ကဲတဲ့နှစ်60အတွင်းဥရောပအတိုက်အထဲမှာလူခွင့်ရေးငြိမ်းချမ်းရေးနဲ့ပြန်လည်သိမ်းမြဲရေးအတွက်ဆောင်ရွက်ခဲ့မှုတွေကြောင့် EU ဥရောပသမဂ္ဂကိုဒီနှစ်ရဲ့ Nobel ငြိမ်းချမ်းရေးဆုချီးမြှင့်ကြောင်းကြေညာသွားတာဖြစ်ပါတယ် EU ဥရောပသမဂ္ဂဟာမြန်မာနိုင်ငံနဲ့လည်းသိမ့်မစိမ့်လာတဲ့အဖွဲ့အစည်းဖြစ်တာမို့လို့မြန်မာရေးလှုပ်ရှားသူတော်များများကတော့ EU ဥရောပသမဂ္ဂအခုလိုမျိုး Nobel ဆုရရှိတာကိုကြိုဆိုအားရကြပါတယ်နှစ်ပေါင်း60လောက်ရပ်တည်ခဲ့တဲ့တမိုင်းတစ်လျှောက်မှာEU ဥရောပသမဂ္ဂဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများမှာပါဝင်ပတ်သက်ခဲ့တာကြောင့်အခုလိုမျိုးနိုဘယ်ငြိမ်းချမ်းရေးဆုရရှိတာထိုက်တန်တယ်ဆိုပြီးတော့သူတို့ကပြောပါတယ်အထူးသဖြင့်တော့ EU ဥရောပသမဂ္ဂဟာမြန်မာနိုင်ငံလူ့ခွင့်ရေးဒီမိုကရေစီရေးအတွက်လည်းအရေးပါတဲ့အခမ်းအနားတစ်ခုအနေနဲ့ရပ်တည်ဆောင်ရွက်ခဲ့တာမို့လို့ EU အခုလိုမျိုးဆုရရှိတဲ့အပေါ်မှာကြိုဆိုတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တူဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကပြောပါတယ
်ဘာပဲပြောလူအဖွဲ့စီလိုက် EU ကအဖွဲ့စီအလိုက်အခုလိုဒီလိုပဲဒီနေ့သူချင်းနေတာအလုံးပြည့်ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောနေမှာဘာလို့လဲဆိုတော့ဒီလိုကျွန်တော်ကတနိုင်ငံချင်းလူပုဂ္ဂိုလ်တူးချင်းဆိုတာရတာတဲ့ပို့ပြီးတော့ဒီအဖွဲ့အစည်းတွေကိုကျွန်တော်ကဒီလိုကိစ္စမျိုးတွေတတ်သိပြီးတော့ဒီနေ့ဆိုတော့ဘာလို့ကျွန်တော်ရတည်ဒီမှာလဲဓမ္မသာလေးအဖွဲ့အစည်းတွေဟာအဖွဲ့အစည်းအလိုက်ကိုသူတို့တာဝန်ရှိတယ်အဲ့ဒါသူတို့လုပ်ငန်းတွေအတွက်ဒီကဘာကြီးအတိမပြုခါနဲ့အဲ့ဒီဒီမှာပြခါနေတော့သူတို့ကလည်းတာဝန်တွေပို့ကြည့်ရတယ်ဆိုတာရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်
EU ဥရောပသမဂ္ဂဟာလူခွင့်ရေးနဲ့ပတ်သက်လို့လည်းကမ္ဘာမှာစံထားစံပြုစရာနိုင်ငံတကာအဖွဲ့အစည်းတစ်ယောက်ဖြစ်တယ်လို့မြန်မာလူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ကုဘူကြီးကပြောပါတယ
်ဥရောပသမဂ္ဂဟာကမ္ဘာကြီးမှာဥရောပထဲမှာလည်းမဟုတ်ဘူးကမ္ဘာကြီးမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့နောက်ဒီမိုကရေစီပြန်ပွားဖို့ဆိုတဲ့ဟာကိုသူတို့မူဝါဒတွေသိကြချက်မှတ်ပြီးလုပ်ကိုင်လာတာကိုတွေ့ရတယ်နောက်သူတို့ရဲ့ဒီလူခွင့်ရေးစနစ်စံနှုန်းတွေမှာဆိုရင်လည်းအတော်လေးကိုမြင်ပါတယ်လို့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အထူးသဖြင့်ဒီအလုပ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေထုတ်တဲ့အခါမျိုးတွေမှာဆိုလို့ရှိရင်လည်းလူခွင့်ရေးစနစ်စံနှုန်းတွေနဲ့ပါတွဲဖက်ပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်တွေကိုလှုပ်စေတာမျိုးဒီလိုမျိုးလုပ်နေတဲ့အတွက်ဒါလူခွင့်ရေးရှင်တွေတချို့နိုင်ငံတွေမှာထုတ်တက်လာတယ်တချို့နိုင်ငံတွေမှာတော့ထုတ်တက်အောင်လို့ဥရောပသမဂ္ဂအနေနဲ့ဆက်ပြီးကြိုးစားနေတာရှိပါတယ
်အခုဒီနိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ရာထားခံရတဲ့ဆင်းနဲ့မှာမြန်မာသမ္မတဦးသိန်းစိန်လည်းပါဝင်ခဲ့ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံတဲမှာဆိုရင်လည်းမြန်မာနိုင်ငံကနေပြီးတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာနိုင်ငံသားနောက်တူးများထတ်တိုးလီမလားဆိုပြီးတော့စောင့်မျှော်မှုတွေလည်းရှိကြပါတယ်။အတော်များများကဒီစုကြညာခံဒီအချိန်ထိကိုစောင့်ကြည့်နေကြတယ်လို့ရန်ကုန်ကမြန်မာနိုင်ငံရေးလေလာသူကုကျော်လင်းဦးကပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံအနေနဲ့နိုဘယ်ငြိမ်းချမ်းရေးနောက်တူးများမှာပေါ်ထွက်လာလိမ့်မလားဆိုပြောတာ။အဲဒီလိုလူပြောသူပြောများတာတွေလည်းရှိပါတယ်။ဦးသိန်းစိန်အစိုးရအနေနဲ့ဒီတည်ပြင်းပြောင်းလဲလုပ်ငန်းတွေလုပ်နေတဲ့အပေါ်မှာဒီနိုဘယ်ငြိမ်းချမ်းရေးစုများရခဲ့ရင်ပို့ပြီးတော့များအောင်မြင်နေတဲ့ရှေ့ကိုဆက်ပြီးတော့မှတွန်းအားပေးလုပ်နိုင်မလားဆိုတော့မျှော်လင့်ချက်တွေလည်းရှိတယ်လို့ကျွန်တော်သိရပါတယ
်မြန်မာနိုင်ငံအနေနဲ့ကတော့ဒီ1992ခုနှစ်နိုဘယ်ငြိမ်းချမ်းဆုကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရရှိခဲ့တာမဟုတ်လို့နိုဘယ်ငြိမ်းချမ်းဆုနဲ့ပတ်သက်လို့ရှိရင်လည်းမြန်မာနိုင်ငံသားတွေဟာသိပ်မစိမ့်ပါဘူးဥဝင်တင်ကတော့ဒီ EU ဥရောပသမဂ္ဂဟာတမိုင်းကြောင်းရပ်တည်မှုအရာကိုဒီမိုကရေစီလူခွင့်ရေးအတွက်ရှိခဲ့တယ်လို့ပဲစီအေးအလွန်ကာလမှာလည်း EU အဖွဲ့ဝင်တွေကိုတိုးချဲ့လိုက်ပြီးတော့ပြန်လည်သိမ်းမြဲရေးအတွက်ဆောင်ရွက်ချက်တွေဟာသင်ခန်းစာယူစရာအတူစရာဖြစ်တယ်လို့ပြောပါတယ
်သူတို့ကတော့စီအေးကာလပေါ့ဗျာစီအေးကာလမှာဘာလို့ပြောပြော EU ဟာဥရောပနိုင်ငံမျိုးစုကြည့်ပြီးတော့ကောင်းဆောင်မှုပြီးပြီးတော့နောက်တူဒီဒီမိုကရေစီလူခွင့်ရေးနောက်တော့အနာကျင်းစနစ်ဆန်ကြီးဆိုတဲ့ကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့တော်တော်များများကိုလုံနိုင်တယ်လို့ကျွန်တော်နားလည်ပါတယ်နော်ဒီဆိုဗီယက်တို့ကလည်းအုပ်စုတွေလာတခုလုံးပြူလဲသွားတဲ့ခါကျတော့လေအဲဒီ EU ထဲမှာနိုင်ငံတွေတိုးလာတယ်တိုးချက်ပြီးတော့ကြောက်လာတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လေအများကြီးအကူအညီပေးနိုင်တဲ့ဟာကိုကျွန်တော်တွေ့ရတယ်အဲ့ဒါကျွန်တော်ကတော့အရေးကြီးတဲ့သင်ခန်းစာပဲကျွန်တော်ကယူဆခြင်းပါလေ
ဥရောပသမဂ္ဂဟာ1950ကာလမှာစပြီးတော့တည်တည်ခဲ့တာပါအဲ့ဒီတုန်းကတော့နိုင်ငံပေါင်း6နိုင်ငံနဲ့စတင်ပြီးတော့စီးပွားရေးအဖွဲ့အစည်းတရအနေနဲ့ရှိခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့နိုင်ငံကြီးအရာပါစူးစီးအားကောင်းလာပြီးတော့အခုဆိုလို့ရှိရင်အဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံရှိတဲ့နိုင်ငံတကာအဖွဲ့အစည်းကြီးဖြစ်ပါတယ်ခင်ဗျာ